ထောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုဆွဲဆိုထားတဲ့အမှုတွေထက်ကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့ဆက်သွယ်ရေးဥပဒေပုံမှန်68တို့နဲ့ပတ်သက်လို့ဆွဲချက်တင်းတင်းမတင်းတင်းကိုနှစ်ဖက်ရှောက်လက်ချက်တင်ပြီးတော့ရှင်းတင်းမှတ်တဲ့တရားရုံးဆုံးဖြတ်ပေါ်ရှိနေပါတယ်။ဒီကနေ့တရားခွင်ကြားနာမှုအချိန်နဲ့ရန်ကုန်ကတင်ပြပို့ထားတာကိုတော့မှခင်ဖြစ်ပေးကတင်ပြထားပါတယ်
။အမှုပေါင်း70မှုနဲ့ရင်ဆိုင်နေရတဲ့ထောင်ဆန်းစုကြည်ရဲ့အမှုတွေတွေကအမှု3မှုနဲ့ဦးဝင်းမြင့်အမှုတမှုစုစုပေါင်း4မှုကိုမြေပြော်ကတိတ္တတရားရုံးမှာဒီနေ့ဆက်ပြီးတော့ကြားနာဆက်စီခဲ့ပါတယ်။နောက်တစ်ပတ်ရုံးချိန်မှာတော့အမှုနှမှုကိုဆွဲချက်တင်တယ်မတင်တရားရုံးစာဆုံးဖြတ်ဖွယ်ရှိတယ်လို့တောင်ဆန်းစုကြည်ရဲ့ရှေ့တွင်ဒေါ်မင်းမင်းစိုးကဗီဒီယိုကိုပြောပါတယ်
။သမားကိုဆွဲထားတဲ့တဘာဝပြီးအမှုနဲ့ပတ်သက်ပြီးဆက်ချက်လျှောက်လည်ခြင်းနှစ်ဖက်ကြားနာပါတယ်ဒီနေ့။ပြီးတော့နောက်ဒီရက်ဆယ်လ2021တနင်္လာနေ့ကိုဆွဲချက်အမိန့်ချမယ်ဆိုပြီးရောမှာချိန်နေပါတယ်။ဒီအမိန့်ကိုဆွဲထားတဲ့တဘာဝပြီးအမှုနဲ့အမှုအတွက်တင်လို့တက်တဲ့နှစ်ဦးကိုကျမတို့ဖြစ်ပါတယ်ရှင်။နောက်ရင်းချင်းမှာကတော့ဆက်ချက်လျှောက်လည်ခြင်းနှစ်ဖက်ကြားနာမှာဖြစ်ပါတယ်။ပြီးတော့ပုဂ္ဂိုလ်တင်ကိုဥပဒေရှင်းနေပတ်သက်ပြီးအမှုကိုဆွဲထားတဲ့အမှုအတွက်ကရခင်ဘတ်တုံးကမူလဥပညာရှိရနေပြီးတော့နောက်တော့တက်တည်လျှောက်ထားတာရှိပါတယ်။အဲရှိထားတဲ့အပေါ်မှာနောက်တော့တက်တည်လျှောက်ထားခြင်းအပေါ်မှာနှစ်ဖက်လျှောက်လည်ခြင်းဒီနည်းကိုကြားနာတာဖြစ်ပါတယ်။လျှောက်လည်ခြင်းကြားနာပြီးတော့နောက်ရုံးချင်းမှာကတော့သူကအဲဒီလျှောက်နောက်တော့တက်တည်လျှောက်ထားတဲ့အပေါ်မှာအမိန့်ချမှာဖြစ်ပါတယ်ရှင်
။ဒေါ်စာစစ်တီကိုနေပြီးတော့မှဆွဲဆိုထားတဲ့ကနဦးအမှု9မှုရဲကမှဒီကနေ့မှာပုဂ္ဂိုလ်တွင်းကဥပဒေပုံမှာရှိတဲ့ဆက်သွယ်ဥပဒေပုံမှ69တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25နဲ့အမှုတမှုစုစုပေါင်း3မှုကိုစစ်ဆေးခဲ့တာပါဒေါ်စန်းစုကြည်ကိုပို့ကုန်တွင်းကုန်ဥပဒေပုံမှ7နဲ့ဆွဲဆိုချက်အပေါ်မှာနောက်တိုးတက်တည်ပြင်ဖို့လှုပ်ဆောင်တာတွေရှိတယ်လို့ဆက်သွယ်ဥပဒေပုံမှ69နဲ့ပတ်သက်လို့လည်းပြင်မှုမကျူးလွန်တဲ့အကြောင်းတက်တည်တင်သွင်းမှုလုပ်တာကိုတရားလိုဘက်ကကန့်ကွက်တာကြောင့်တင်ခွင့်မရခဲ့ပါဘူးဒီလိုတရားရုံးဆုံးဖြတ်ချက်အပေါ်မှာတော့ဒေါ်စန်းစုကြည်ရဲ့ရှင်းလင်းဘက်ကဆက်ချက်ဆုံးတရားပေးဖို့ညင်ပါတယ်။ဒေါ်စန်းစုကြည်ဘက်ကခုခံခြေပပေးနေတဲ့ရှင်းလင်းဥကြည်ဝင်းကတော့အမှုကျူးလွန်တာမရှိတာကိုပေါ်လွင်အောင်စစ်ဆေးနိုင်တယ်လို့အမှုနဲ့ပတ်သက်လို့ဥပဒေရလွတ်မြောက်အောင်လုပ်သွားမယ်လို့ပြောပါတယ်
။လောကီကပစ္စည်းတွေရလည်းပဲဒေါ်စန်းစုကြည်ကပြင်နာပေါ်ဘူးရှာဖို့ပုံစံနဲ့ပြင်နာလဲဒေါ်စုကပြင်နာပုံစံဒါကြောင့်ဟိုစစ်တော့ပေါ်နေတာ။ဒီလိုမျိုးပြောကြတာဒီလိုလေကိုရှင်းလင်းပြောတာကိုအမှုကိုအမှုတွေအပြည့်မရှိဘူးဆိုတာကိုပေါ်ကြောင်ပြတ်မှာလေ။သူကဒီလိုလည်းအပြည့်မရှိဒီပြည့်စုံတဲ့သူလည်းမရှိဘူးသူဝယ်ရလည်းမဟုတ်သူကိုင်နာလည်းမဟုတ်ဘူးလေဒါရှင်းနေတဲ့ခါကျတော့ဒါသူပြောတဲ့ဟာတော်တော်ဖြစ်တာလေသက်တည်ကိုပေးတဲ့ခါကျတော့သက်တည်ကဘုဘူးကြီးဘုဘူးကြီးကပေးတာဟုတ်တယ်ဒီပြည့်စုံတဲ့ဟာသူတို့ကတော့လည်းတာဝန်လုံးပြီးတဲ့ဦးကြီးကိုင်နာလို့ပြောထားဘူးလေ
မနေ့ကစက်တင်ဘာလ28ရက်နေ့ကျရင်တောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အများပြည်သူဒီနေ့အေးချမ်းမှုပြက်ပြားစေတဲ့ရသက်ကြီးပုံမှ905ခါဝင်နဲ့တဘာဝပြည်ရည်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25တို့အတွက်ဆက်လက်ကြားနာဆက်စီဖို့ရှိပါတယ်။ပြီးခဲ့တဲ့အပတ်တုန်းကတော့တရားရုံးကနေတောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာမျိုးအောင်တို့ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေတဲ့ရစသက်ကြီးပုံမှ905ခါခွေနဲ့ဆွဲချက်တင်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီပေါ်တောင်ဆန်းစုကြည်ရဲ့ရှင်းလင်းဘက်ကတရားရုံးအစစ်အစစ်ကိုပြင်ဆင်ချက်တင်ဖို့ကြိုးစားနေပါတယ်။တောင်ဆန်းစုကြည်ကိုအခရီးလိုက်စာမှုနဲ့မန္တလေးမြို့မှာတရားစွဲထားတဲ့အမှုလေးခုကိုတော့လာမယ့်အောက်တိုဘာလ1ရက်နေ့ကစပြီးနေပြည်တော်ထူးတရားရုံးမှာတောက်ကြနေတိုင်းတပတ်ခြားတစ်ခါဆစ်ဖို့ရှိပါတယ်။တောင်ဆန်းစုကြည်အမှုရဲ့အဖြစ်ပါဝင်တဲ့ဩစတြေးလျနိုင်ငံသားစီဝါရေးအကြံပေးမစ္စတာရှောင်းတာနာကိုဦးတည်စွဲဆိုတဲ့အမှုဖြစ်တဲ့ဒီနိုင်ငံတော်လှုပ်ဝက်ချက်အဥပဒေပုံမှ3ကြိမ်ကငယ်အမှုကိုလည်းပြီးခဲ့တဲ့ဆက်ကစပြီးတော့နေပြည်တော်မှာပြောင်းရွှေ့ဆစ်ဆေးနေတာရှိပါတယ်။ဒီအမှုကိုလည်းအပတ်စဉ်ကြာတာပေးနေတဲ့နေ့တိုင်းမှာဆစ်မှာပါ။